ီးရီးယားနိုင်ငံမြောက်ပိုင်းကကားတပ်တွေအပေါ်တူရကီကဝင်ရောက်တိုက်ခိုက်နေတဲ့အတွက်တူရကီအပေါ်အကြီးအကျယ်တန်ခတ်ပိတ်ဆို့မှုတွေချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်အဲဆက်သွေးကြွားတဲ့အပေါ်ကတပ်တွေနဲ့အတူတိုက်ခိုက်ခဲ့တဲ့အမေရိကန်တပ်တွေကိုရုပ်သိမ်းတဲ့အပေါ်မှာတော့သမ္မတက Twitter ပေါ်မှာကာကွယ်ခဲ့ပါတယ်နေတိုးတပ်ဖွဲ့ဝင်ဖြစ်တဲ့တူရကီအပေါ်အမေရိကန်ကစစ်တိုက်တဲ့လို့လူတွေထင်နေကြသလားလို့သူကရေးတာပါဘယ်တော့မှအဆုံးမသတ်တဲ့စစ်ပွဲအဆုံးသတ်လိမ့်မယ်လို့လည်းသမ္မတရဲ့ Twitter မှာဖော်ပြပါတယ်အခုတိုက်ပွဲတွေမှာအမေရိကန်တွေပါဝင်လာအောင်ဖမ်းမိထားတဲ့ IS စစ်သွေးကြွားတွေကိုကတိုက်ခိုက်ရေးသမားတွေကလွှတ်ကောင်းလွှတ်ပေးနေပြီမယ်အဲ့ဒီစစ်သွေးကြွားတွေကိုတူရကီဒါမှမဟုတ်အများစုလာကြတဲ့ EU ကပြန်ပြီးတော့ဖမ်းလိုက်မယ်လို့လည်းသမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။တူရကီအစိုးရပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်နိုင်ဖို့အတွက်လွှတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးနေတယ်လို့လည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲတူရကီနယ်စပ်နဲ့ကီလိုမီတာ20လောက်သာဝေးတဲ့ဆီးရီးယားမြောက်ပိုင်းကတယောက်တာမာမြို့ကိုဆီးရီးယားအစိုးရတပ်တွေဒီကနေ့ရောက်သွားပါပြီ။ကတ်တပ်တွေဘက်ကနေတူရကီကိုတိုက်ခိုက်ပေးဖို့ကတ်လူမျိုးတွေဆီးရီးယားတွေနဲ့ဆီးရီးယားရဲ့အဓိကမဟာမိတ်ရုရှားတို့ကြားထူးထူးခြားခြားသဘောတူညီမှုရရှိခဲ့ပြီးနောက်တရက်မှာပဲဆီးရီးယားတပ်တွေရောက်လာတာပါဆီးရီးယားမြောက်ပိုင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အလုံးနီးပါးကိုအမေရိကန်ကရုပ်သိမ်းခဲ့ပြီးတဲ့နောက်တူရကီတပ်တွေဘက်ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လျှောက်ကြာမှာပဲအခုလိုသဘောတူညီမှုကိုရယူခဲ့တာပါတူရကီဘက်ကထိုးစစ်ဆင်တိုက်ခိုက်မှုကြောင့်တူရကီနဲ့ထိစပ်နေတဲ့ဆီးရီးယားနယ်စပ်တစ်လျှောက်ဆီးရီးယားတပ်တွေချထမ်းဖို့အတွက်ဆီးရီးယားနယ်စပ်နဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့တာဝန်ရှိတဲ့ဆီးရီးယားအစိုးရနဲ့သဘောတူခဲ့တယ်လို့ကတ်တွေဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကတ်တနဲ့ကင်တပ်တချို့ဟာတူရကီကအကြမ်းဖက်အဖွဲ့တွေဖြစ်တယ်လို့ဆိုပြီးတော့တူရကီကတိုက်ခိုက်နေတာဖြစ်ပါရဲ့ရှင်။